္ဂလာပါရှင်ယနေ့လူငယ်စီစဉ်ကကြိုဆိုပါရယ်ဒီတစ်ပတ်စီစဉ်မှာတောင်ကိုရီးယားနိုင်ငံဆိုးမြို့ကျွန်ဟင်းတက္ကသိုလ်ကပြီးခဲ့တဲ့ရက်ပိုင်းကမှခီးသွွားလုပ်ငန်းဘာသာရပ်နဲ့မဟာပွဲရထားတဲ့ဆိုင်းလိုင်းတန်ရဲ့ပညာသင်တွေ့ကြုံတွေကိုနားဆင်ရမှာပါဆိုင်းလိုင်းတန်ဟာရှမ်းပြည်နယ်တောင်ကြီးမြို့ဇာတိသားဖြစ်ပါတယ်သူဟာကျွန်ဟင်းတက္ကသိုလ်မှာမဟာပွဲကိုပညာသင်ဆုနဲ့တက်ရောက်ခဲ့သူဖြစ်ပါတယ်
မြန်မာနိုင်ငံမှာကျွန်တော်ကဒီ bachelor ကိုကိုရီးယားနဲ့ပြီးပြီးတော့ဗောနော်2010လောက်မှာဖွဲ့ရပြီးတော့မှဒီရန်ကုန်မှာဒီကိုရီးယားလုပ်ငန်းအနေနဲ့တူတူလုပ်ကြည့်ရဲပြီးလို့ရှင်ဒီ Quaker တို့ Contra တို့ဒီကိုရီးယား agency နဲ့ပေါင်းပြီးတော့မှမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးကဏ္ဍတွေမှာသွားပြီးတော့မှစကပြန်ရင်းနဲ့ဗောမြန်မာနိုင်ငံ tourism ကဏ္ဍလည်းတဖြည်းဖြည်းအေးကြီးလာဆိုမြင်သွားတယ်ဗောနော်အဲ့ဒါနဲ့ဒီ2014ခုနှစ်လောက်မှာဒီကိုရီးယားမှာလာပြီးတော့မှဒီ master program ကိုစပြီးတော့ဟိုလာရောက်တက်ရောက်ရချင်းဖြစ်တယ်ဗောဗျာ
အခုလိုကိုရီးယားနိုင်ငံမှာပညာသင်ဆုနဲ့ပညာသင်ခွင့်ရဖို့အတွက်သူဘယ်လိုကြိုးစားခဲ့ပါလဲဒီပညာသင်ဆုအတွက်ဘယ်လိုအရေးချင်းတွေများလိုအပ်ပါလဲ
ကိုရီးယား government ကခေါ်တဲ့ Korean government scholarship program ဆိုတာရှိရကြသူကကြတော့တစ်နှစ်ကိုတစ်ခေါက်အမြဲတမ်း global ပေါ့နော်ဒါကဘာလုံးကိုခေါ်တယ် first course ကိုရီးယားမှာကြတော့သူ16ရက်လောက်ခေါ်တယ်ကြ master နဲ့ PhD ကို16ရက်လောက်ခေါ်တယ်မှာကိုရီးယားတန်ရုံကနေသွားတာက6ရက်ခေါ်တယ်နောက်တစ်ခါကျတော့ဒီကိုရီးယားမှာရှိတဲ့တက္ကသိုလ်တွေကိုဒါရိုက်လျှောက်တာက6ရက်ယူတယ်ဗျအဲ့တော့ဒီရဲ့ဥစ္စာတွေယူတာ NIED ဆိုပြီးတော့မှသူတို့ဒီကိုရီးယားရဲ့ Education Ministry အောက်မှာရှိတဲ့ Department တစ်ခုပေါ့နော်ယူချက်ပါတယ်ကျွန်တော်တို့တန်ရုံကို Bachelor မှာတက်ခဲ့တဲ့ MS ရင်းနေတင်ရတယ်ပြီးလို့ရှိရင် Language တွေပေါ့ English ရှိလို့ရှိရင် English TOEFL IELTS နောက်ခါကျတော့ Korean Professional Test ရှိမှဆိုလို့ရှိရင်ဒီရဲ့ Topic ပေါ့နော်အဲ့ဒါကိုတင်ရမယ်ဒီကျွန်တော်တက်ခဲ့ကြောင်းကထောက်ခံစာတွေတရားစီရင်မှုရီ recommendation letter တွေအဲ့ဒါတွေတင်ပြီးတော့မှတန်ရုံကနေပြီးတော့မှ6ရောက်ယူရတယ်အဲ6ရောက်ကိုသူက NIED ကိုပို့တယ်ကျွန်တော်တို့ကတန်ရုံကနေလျှောက်လို့ရှိရင်သူကចောင်း3ចောင်း6လျှောက်ခွင့်ရှိရဲ့ဈာမို့တစ်ចောင်းပါအောင်ပေါ့နော် NIED ကဒီចောင်း3ចောင်းလောက် application ပေါ့ထပ်ပို့တယ်ចောင်းကနေပြီးတော့မှဒီသူတို့နဲ့ပတ်သက်ဆိုရှင်ရေးချက်လာလို့ရှိရင်တစ်ចောင်းမို့တစ်ចောင်း reply လာရပေါ့ဈာမလျှောက်တယ်ဆိုလို့ရှိရင်တော့သူကတစ်ចောင်းမဲ့ရေးချက်ခွင့်ရှိရဲ့သူတန်ရုံတော့ဝင်စရာမလိုဘူးကျောင်းကိုတားလိုက်တယ်ကျောင်းကယူထည့်ပြီးတော့မှ okay confirm ဖြစ်တယ်ဆိုတော့ NID ကိုပို့တယ် NID ကနေပြီးတော့ပြန်ပြီးတော့မှ okay confirm ဖြစ်တယ်ဆိုတော့သူကလုံးဝ dollar program ရတယ်ကြာဟုတ်ကဲ့လူငယ်လေ
းတူပါကိုရီးယားနိုင်ငံကတက္ကသိုလ်မှာပညာသင်ရတဲ့သူ့ရဲ့အတွေ့အကြုံတွေကိုလည်းဆိုင်းလိုင်းတိုင်းကိုမေးကြည့်ပါတယ်သူ့အနေနဲ့အဲ့ဒီမှာပညာသင်ကြတဲ့အခါမှာအခက်အခဲတွေရောရှိပါလား
ကိုရီးယားကျတော့ English ကိုအဓိကမထားဘူးပေါ့နော်အဓိကတော့သူက Korean ကိုအဓိကပြီးထားတော့တခုရှိတာကကျွန်တော်တို့ဒီမှာလာပြီးဆိုလို့ရှိရင်လည်းတခါလေ Korean language ကိုတော်တော်လေး perfect ဖြစ်အောင်သိထားမှဒီရဲ့လက်ချာရိုက်လိုက်လို့ရတယ်ပေါ့နော်။နောက်တစ်ခုကျတော့ကျွန်တော်နိုင်ငံနဲ့ပညာရေးစနစ်ကအရန်ကွာဟမှုတွေရှိနေတော့ပထမ semester မှာကျွန်တော်တို့ကဒီ presentation နဲ့ discussion တွေကအရန်လုပ်ရတယ်။အဲ့ဒီမှာပြည်နာနိုင်ငံမှာဆိုလို့ရှိရင်အခုထိကျွန်တော်တို့ဟို bachelor အထိဆိုလို့ရှိရင် presentation discussion ဆိုတာမရှိတဲ့လောက်လုပ်ခဲ့ရတယ်ပေါ့နော်။ဒီမှာလာကျတော့အဲ့အပိုင်းကြီးရယ်ပြီးတော့နောက်တစ်ခုကျကျွန်တော်ကဒီ tourism fee ကိုဝင်လာလိုက်တဲ့အခါမှာကျတော့မြန်မာနိုင်ငံမှာဆိုလက်ရှိ tourism နဲ့ပြီးရဲ့ကလေးတွေဆိုတာစောင့်ဖွင့်တာလေး၄နှစ်၅နှစ်လောက်ပဲရှိသေးလို့ကျွန်တော်ကြားရပြဒီ Mandala College တွေမှာဆိုလို့ရှိရင်ဆိုတော့ဒီ tourism နဲ့ပတ်သက်တဲ့ fee ကအတိတ်ဖြစ်နေတဲ့ခါမှာကျွန်တော်မှ awareness ပြန်နေနေပေါ့ဒီ tourism နဲ့ပတ်သက်ပြီးတော့အခုအရှိတောင်အာရှမှာဆိုလို့ရှိရင်လည်းပဲကျွန်တော်ဒီ tourism မှာမြန်မာနိုင်ငံကအောက်ဆုံးဆင့်မှာရှိနေရပေါ့နော်အဲ့ခါကျတော့ဒီမှာဖြစ်နေတဲ့လက်ရှိကိုရီးယားမှာတင်နေတဲ့ tourism အားကြတော့ဟိုအခုလက်ရှိဖြစ်နေတဲ့ tourism အကြောင်းအရာမဟုတ်ပဲ ਨੇ 2030 40လောက်ဖြစ်လာဒီ trend ပေါ့နော် tourism trend အထိအောင်တင်နေရဆိုတော့အများကြီးအခက်အခဲရှိရောကျွန်တော်ဒီရဲ့ဟိုဘယ်လိုပြောမလဲ awareness ပဲပြည်တာလည်းတစ်ခုရယ်နောက်တစ်ခါကျတော့လူငယ်အများဆုံး hotel တို့ resort တို့ဆိုတာရိုးရိုးတူတူလို့ပဲအမှတ်ကြတယ်ပေါ့ဒီမှာကျတော့သူက high end resort တွေပါရယ်ဟို IR resort တွေပေါ့နော်စသဖြင့်ပေါ့ဒီလိုအပိုင်းကြီးကျတော့မြန်မာနိုင်ငံကလေးကြီးနေဆိုလုံးဝမသိနိုင်ဘူးပေါ့နော်အဲ့လိုမျိုးဆိုကျွန်တော် level ကိုယ်တိုင်ဒီလိုမျိုးတွေးကြုံနေနေတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နောက်ခါဘုသူလာတိတ်မရှိတဲ့ခါမှာဒီကျောင်းမှလာတက်တဲ့ခါမှာကျတော့နည်းနည်းလေးအခက်အခဲများလာပါတော့ဟုတ်ကဲ့
သူက tourism အလုပ်နဲ့မြန်မာနိုင်ငံမှာလည်းကရင်းနှီးခဲ့သူတူဆိုတော့သူလေ့လာသင်ကြားရတဲ့ကိုရီးယားနိုင်ငံကခီးသွွားလုပ်ငန်းတွေအပေါ်ဘယ်လိုမြင်ပါလဲမြန်မာနိုင်ငံကခီးသွွားလုပ်ငန်းနဲ့ဘာတွေကွာခြားတာတွေရှိပါလဲလို့လဲသူကိုမေးကြည့်ပါတယ
်အာကျွန်တော်တို့အခုပေါ့နော် tourism အနေထားပြောမယ်ဆိုရင်မြန်မာနိုင်ငံကလက်ရှိ2016ကိုပဲကျွန်တော်ရည်ညွှန်းပြီးပြောပါမယ်ဟုတ်ကဲ့2016ဆိုတဲ့အနေထားမှာကျတော့ tourism နဲ့မြန်မာနိုင်ငံ tourist ကအများကြီးတိုးတက်လာတယ်ပေါ့နော်ဒါပေမဲ့ကိုရီးယားနဲ့နိုင်ရှင်ကြည့်မယ်ဆိုရှင်ကိုရီးယား1985နဲ့90ကျားလောက်မှာရှိနေတဲ့ tourism အနေထားမျိုးမှာရှိပါတယ်ဟုတ်အခုကျွန်တော် traditional ပုံစံနဲ့သွားနေတာမျိုးတွေပေါ့နော်ဥပမာဆိုရင်ကိုရီးယားမှာကျွန်တော်တွေကဒီ ID ကလည်းအရန်ကိုတိုးတက်လာတဲ့ဟို smart tourism ဆိုတာအထိပေါ့နော်ဖြစ်လာပြီပေါ့နော် smart phone ထဲမှာလည်း hotel booking လုပ်မယ် car rental တွေပြီးလို့ရှင်သူတို့ definition ရွေးချယ်တာတွေ application တွေကအစားထွက်လာရပေါ့နော်ငွေချေတာအစားအားလုံးက ီ fold အလုံးနဲ့ပဲအားလုံးပြီးသွားတယ်ပေါ့နော်ဒီမြန်မာနိုင်ငံညီသားမှကြတော့လက်ရှိအထိသူက private agency နဲ့တင်ချက်ပြီးသွားတဲ့ပုံစံတွေများတယ်နောက်တစ်ခါကျတော့ infrastructure ဘိုင်းကြည့်မှဆိုလို့ရှိရင်ကိုရီးယားအရန်ကိုသူကတိုးတက်တဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်ဟိုနေရာတိုင်းကို subway နဲ့အကုန်ရောက်နိုင်တယ်ပေါ့နော်အကျေမရောက်ခဲ့ဘူးဆိုရဘက်ကောက်ကိုဒီ shuttle bus system ထားရပေါ့နော်မြန်မာနိုင်ငံနေသားမှကြတော့ဒီကျွန်တော်တို့တကယ် main destination တစ်ခုကိုသွားဖို့ဆိုတာတကယ်ဟိုခက်ခဲတဲ့အခုတည်းက infrastructure မပြည့်စုံသေးဘူးပေါ့နော်ကျွန်တော်ရန်ကုန်နဲ့ပဲကြံသွားဖို့လာမှာတော်တော်ခက်ခဲနေတဲ့အနေအထားမျိုးပေါ့နော် hotel reservation မိုင်းမှာကြတော့လေသူက local foreigner မခွဲဈေးနှုန်းကတင်းကြီးပဲပေါ့နော်မြန်မာနိုင်ငံနေသားမှကြတော့လက်ရှိအခွန်ကိစ္စကြောင့်လည်းဖြစ်ကောင်းဖြစ်မှနိုင်ပါတယ်ပေါ့နော်ဒီ hotel rate ရဲ့နောက်က local rate ရဲ့ခွဲရရှိရဲ့နောက်တစ်ခါကျတော့တိုးစီစင်မှာကြတော့ဈေးတွေအရန်ကိုအစမကန်ပြင်လာလို့ရှိရပေါ့နော်
သူရဲ့ဒီပညာသင်အတွေ့အကြုံတွေပေါ်အခြေတည်ပြီးမြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်ဘာတွေလှုပ်ဆောင်ဖို့လိုအပ်နေပါလဲလို့လည်းသူရဲ့အမြင်ကိုမေးကြည့်ပါတယ
် promotion လုပ်မယ်ဆိုလေဒီကဘာနဲ့တည်အောင် promotion လုပ်ဖို့လိုအပ်တယ်ပေါ့နော်နောက်တစ်ခုကျတော့ဒီ tourism slogan ပေါ့နော်အဲ့ဒါကြီးလည်းမရှိနိုင်ဘူးမြန်မာနိုင်ငံကကျွန်တော်တကူးလန်းလန်းလားဘာလားဆိုတာတိတိကျကျမကွဲနိုင်ဘူးဥပမာဆိုကျွန်တော်တို့ကမလေးရှားဆိုလို့ရှိရင်ကျွန်တော် truly asia ဆိုတဲ့စကားတစ်ခုနဲ့ tourism မနှထောင်းနဲ့တဆယ်နှစ်သုံးကြောင်းမှာသူကအစ50မီတာလောက်ကိုတိုးသွားရပေါ့နော်ဒီ truly asia ဆိုတဲ့စကားတစ်ခုနဲ့ကဘာလက်ခီတဲ့အရန်ဝင်လာရပေါ့နော်မြန်မာနိုင်ငံမှာကြာအခုဒီ slogan တို့မတတ်မှတ်နိုင်ဘူးအခုဆို tourism အပြန်လုံးနေခါမှာဒီ slogan ကိုလည်းတိတိယောက်တိတိချာချာပေါ့နော်တိကျတဲ့ slogan တစ်ခုတတ်မှတ်ပြီးတော့မှ promotion လုပ်တင်ရအောင်ကျွန်တော်ထင်တယ်နောက်တစ်ခုကျတော့ဒီ infrastructure တွေလည်းပဲတနည်းနည်းပို့ပြီးကောင်းမွန်အောင်လုပ်ဖို့လုပ်ညင်တယ်ပေါ့နော်တကယ်ကိုကားလမ်းတွေကလည်းတခြားအစမကြီးစီး layin flight တွေကလည်း local foreigner ခွဲနေရတယ်ပေါ့ဒါကြီးပေါ့နော်နောက်ကဟိုတယ်လေ local foreigner စသဖြင့်ပေါ့နော်အဲ့ဒါမျိုးလည်းသူတို့ကတကြေးကြီးစီလုံးတတ်မှတ်ဖို့လိုအပ်မယ်ပေါ့နော်အခုကျတော့ဘယ်လိုဖြစ်နေလဲဆိုလို့ရှိရင်မြန်မာနိုင်ငံကိုလာတဲ့ကုန်ကြမ်းစီးနဲ့ Thai နဲ့ Cambodia ပြည်နဲ့မျိုးသွားတဲ့စီးကမြန်မာနိုင်ငံလောက်လည်းလိုရာစီးကမြန်မာနိုင်ငံမှာတနိုင်ငံလောက်လည်းလိုရာစီးဖြစ်နေတဲ့အခါမျိုးမှာ tourist တွေအနေထားမှာသူတို့ဒါကြီးစဉ်းစားလာရပေါ့နော်ဒီကုန်ကြမ်းစီးပေါ်စတဲ့အခါမှာမြန်မာနိုင်ငံစီးတင်ညာမျိုးရှိရအခုအရှိတအားရှာမှာဆိုလဲကျွန်တော်ဒီဖွံ့ဖြိုးတဲ့နိုင်ငံတွေထဲမှာဆိုမြန်မာနိုင်ငံကဒီတော့အကြီးဆုံးဖြစ်နေတာပေါ့နော်အဲ့လိုမျိုးကြီးဆိုတော့ဒီတူရီဇမ်လုပ်ငန်းကိုပုံမှန်တိုးတက်လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်ခုနဇေးနှုန်းနဲ့တည်ငြိတတ်မှတ်ဖို့လိုအပ်တယ်လို့ကျွန်တော်ထင်နေကြဟုတ
်တောင်ကိုရီးယားနိုင်ငံဆိုးလ်မြို့ဂျူဟီတက္ကသိုလ်ကတူရီဇမ်နဲ့မဟာဘွဲ့ရခဲ့တဲ့ဆိုင်းလိုင်းတိုင်းရဲ့ပညာသင်အတွေ့အကြုံတွေကိုမျှဝေခဲ့တာပါနားဆင်တဲ့အတွက်ကျေးဇူးပါရှင်